မြန်မာနိုင်ငံမှာပြီးခဲ့တဲ့2019ခုနှစ်အတွင်းဘိန်းစိုက်ပျိုးထုတ်လုပ်မှု17ရာခိုင်နှုန်းကျဆင်းသွားပြီးစုစုပေါင်းစိုက်ပျိုးဧက8200နီးပါးသာရှိတော့တဲ့အကြောင်းမူရင်းဆေးဝါးနဲ့ရာဇဝတ်မှုနှိမ်နည်းဆိုင်ရာကုလသမဂ္ဂယုံ UNODC ကဒီကနေ့ထုတ်ပြန်တဲ့အစဉ်ခံစာမှာဖော်ပြထားပါတယ်။လက်နက်ကင်စစ်ပွဲတွေရှိနေတဲ့ကချင်ပြည်နယ်မှာဘိန်းစိုက်ပျိုးမှုအနှဲငယ်တိုးလာတာကလွဲလို့ကြံရှမ်းချင်းနယ်၊ကယားပြည်နယ်တွေအပါအဝင်ကြံဒေသတွေမှာကတော့တိတိတသာကျဆင်းသွားတယ်လို့ဆိုပါတယ်။ဘိန်းစိုက်ပျိုးပမာဏကျဆင်းသွားတဲ့အပြင်လက်လီဝယ်ဈေးဟာလည်း၄နှစ်ဆက်တိုက်ကျဆင်းသွားတာကြောင့်တဟဒေသရင်းဘိန်းဝယ်လူအားကျဆင်းသွားတာကိုပြနေတာဖြစ်တဲ့အကြောင်းအစင်ကန်စာမှာထောက်ပြထားပါတယ်။ဘိန်းဝယ်လူအားကျဆင်းသွားပေမဲ့လို့ဘိန်းအစားတခြားမူရစ်ဆေးဝါးထုတ်လုပ်မှုတွေကတော့တိတိတသာကျိုးလာတဲ့အပြင်မူရစ်ရာစာဂိုင်းတွေအနေနဲ့ဒီမြန်မာနိုင်ငံမှာမူရစ်ဆေးဝါးထုတ်လုပ်မှုကနေဝင်ငွေအများအပြားရနေတုံးပဲလို့လည်းအစင်ကန်စာမှာဖော်ပြထားပါတယ်။လက်ရှိဘိန်းဆိုင်ပြုံးမှုအများဆုံးဒေသတွေကိုကြည့်ရင်လက်နက်ကင်ပြိပက္ခတွေနဲ့မတိမငိမ့်ဖြစ်နေတဲ့ကချင်နဲ့ရှမ်းပြည်နယ်တွေဖြစ်တာကြောင့်ဘိန်းဆိုင်ပြုံးထုတ်လုပ်မှုဟာလက်နက်ကင်ပြိပက္ခတွေနဲ့ဆက်ဆက်နေတာဖြစ်တယ်လို့လည်းအစင်ကန်စာမှာဖော်ပြပါဗျ။ဘိန်းဆိုင်ပြုံးထုတ်လုပ်မှုမောင်းခိုးကူးမှုနဲ့ဓာတ်ရုပ်စိတ်ကြွဆေးတွေနဲ့မူရစ်ဆေးဝါးထုတ်လုပ်မှုတွေဟာနိုင်ငံတွင်းနဲ့နယ်စပ်ဒေသတစ်လျှောက်တည်ငြိမ်ရေးနဲ့ငြိမ်းချမ်းရေးကိုချိန်ချောက်နေတာဖြစ်တယ်လို့လည်း UNODC ရဲ့အစင်ကန်စာမှာဖော်ပြထားပါဗျ။ဘိန်းဆိုင်ပြုံးထုတ်လုပ်မှုအပအဝင်မူရစ်ဆေးဝါးထုတ်လုပ်မှုနဲ့ဒါနဲ့ဆက်ဆက်တဲ့ဒီနေဆက်ဖြက်ကျော်ရာဇဝတ်မှုတွေကိုနှိမ်နှင်းဖို့အတွက်ကုလသမဂ္ဂ UNODC ရောနောက်ဒေသရင်းနိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်သွားမယ်အကြောင်းမြန်မာအစိုးရတာဝန်ရှိသူတွေကလည်းပြောဆိုပါရရှင်။